ရှမ်းပြည်နယ်မြောက်ပိုင်းနံတူမြို့နယ်မှာအစိုးရတပ်မတော် RCSS ရှမ်းပြည်တောင်ပိုင်း SSPP ရှမ်းပြည်မြောက်ပိုင်းနဲ့ TNLA တအားပလောင်ပူပေါင်းတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တပတ်လောက်ကြာမြင့်လာနေပြီးဒီကနေ့ဖြစ်တဲ့တပ်မတော်က SSPP TNLA ပူပေါင်းတပ်ကိုလေရင်နဲ့ပါတိုက်ခိုက်နေတဲ့အကြောင်း SSPP ကပြောပါတယ်တပ်မတော်ပြောခွင့်ရသူကတော့သူတို့တပ်စခန်းတွေကိုပူပေါင်းတပ်တွေကစတင်တိုက်ခိုက်လာတာဖြစ်တဲ့အကြောင်းပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေလျှော့ချဖို့အတွက်ဆွေးနွေးခဲ့တဲ့အချိန်မှာပဲနမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာနေတာပါဒီဒေသအတွင်းတိုက်ပွဲတွေဟာအစောပိုင်းကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ပူးပေါင်းတပ်ဖွဲ့တွေအကြဖြစ်ပွားခဲ့ရာကနောက်ပိုင်းမှာအစိုးရတပ်မတော်နဲ့ပူးပေါင်းတပ်တွေအကြမှာပါဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကို SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်တန်းအောင်ကအခုလိုပြောပါတယ်
။ဟုတ်တိုက်ပွဲဖြစ်နေတာကအစကတော့ထောင်ခါရပါလေ RCSS နဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်နေတာတိုက်ပွဲကကျေပြန့်လာတော့လေဟမ်းဖကလေဟမ်းကဖြစ်တယ်။ဒီဟိုတက်မတော်ဝင်လာတယ်ဟိုဒီနေ့ပေါ့လေဒီနေ့ပေါ့အဲတက်မတော်ကနေလေနဲ့လာတိုက်တယ်။မနေ့ကလည်းဒီကတ်မတော်နဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်ပွဲနဲ့ကျင်းတော့ဖြစ်တယ်ကြ။ကတ်မတော်နဲ့တိုက်ပွဲရင်ဆိုင်ဖြစ်တဲ့နေရာမှာကျွန်တော်တို့တက်ဆုတ်ထားတယ်။ဒီကတ်မတော်ကလည်းဟိုတရားငါမမနဲ့မှန်းထူနေတယ်။ဒီနေ့လည်းတမင်ကုန်ထူနေတယ်ကြ။အခုကြည့်ဆိုရင်ဆယ်လုံးလောက်ရှိပြီ
။တက်မတော်ပါဝင်လာတဲ့အပေါ်မှာ SSPP ဘက်ကအခုလိုဆွဆွဲထားပါတယ်
။ကျွန်တော်တို့အစည်းအဝေးနဲ့တိုက်ပွဲဖြစ်တယ်လေ။ပွဲနေနေကျန်းလာပြီဆိုရင်လည်းတမတော်ရဲဝင်လာတယ်။ဝင်လာပြီးတော့ပြောမယ်ဆိုရင်တော့ဒီအစည်းအဝေးဘက်ကဝင်ကြည့်တဲ့သဘောရှိတယ်ဗျ
။ TNLA တန်းပလောင်တပ်ဖွဲ့ကတမတော်ကထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားကြောင်းနဲ့ဒီကနေ့တမတော်ကစီရဟတ်ရင်တစင်းနဲ့လာရောက်တိုက်ခိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်။တမရော်ဒရင်းမှန်ပြန်ကြားရေးကော်မတီအတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကနမ်တူမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဆက်ဆက်ဆောင်းနေနေလေတဲ့နှစ်နာရီလောက်မှာဇလုစီရလုံရေးအဖွဲ့တစ်ဖွဲ့ကိုအဲဒီ TNLA နဲ့ SSD SSD ပူးပေါင်းဖွဲ့အားဖြင့်ပြစ်တင်ခဲ့တာတင်ပြစ်ခတ်တော့အဲ့မှာတိုက်ပွဲဆက်ဖြစ်ပါတယ်ဆက်ပြီးပြောကြား28ရက်နေ့နေ့လယ်ကညနေမှာလည်းတက်ပြီးဖြစ်နေပါတယ်ဆက်တိုက်ချင်းတဲ့အုံတန်းတော့မဟုတ်ဘူး26ရက်နေ့မှာလည်းကျွန်တော်တနါရီလောက်ဖြစ်တယ်29ရက်နေ့မှာလည်းနေချင်းပိုင်းမှာတနါရီဘွယ်လောက်ပြီးသွားဖြစ်တယ်ညနေပိုင်းမှာလည်းတနါရီဘွယ်လောက်ဖြစ်တယ
်တမရော်အနေနဲ့တစ်ဖက်ဖက်ကိုကူညီတာမရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်တက်ကတော့ဒီကကမှာပါလေအကြောင်းမရှိဘူးအဲ့ဒီဖွဲ့နယ်လည်းကျွန်တော်တို့ကဒါမကြခင်ရပိုင်းတွင်းမှာ CSS SSA နဲ့ပေါ့ SSPB နဲ့ပေါ့ကျွန်တော်တို့ဒီမှာနေပြီးတော့မှ NRPC ရောကျွန်တော်ရှိဦးဖွဲ့နယ်ကိုဆွေးနွေးပြီးပြီအဲ့ဒီဆွေးနွေးပွဲရတဲ့အတိုင်းမတ္တရတဲ့ခါမြာရစေရီတို့ချင်းရဲ့ဆွေးနွေးလဲဆိုတဲ့ဟာကညဉ့်ဉန်းကောင်းဆက်ပေါ်နိုင်တော့ဒေတာပို့ပြကြအကျိုးဖြစ်တယ်သို့တော့အဲ့ဒီဒေတာကလည်းကျွန်တော်ပြည့်တဲ့အတိုင်းမတူဘူးဆန်ဆက်မှလည်းစစ်ပေးရှောင်တွေရနေဒီလိုလက်တော်ထောက်ခါရအောင
်စစ်ပေးရှောင်တွေကိုကူညီနေတဲ့ဒေတာကန်တူကတော
့စစ်ရှောင်တွေကြတော့တိုက်ပွဲနေရနီးနာမိုင်းမှုဆန်ခါလုံမိတ်ကြီးရပါအဲ့ဒါဒီမန်ဆန်ကြီးလာတဲ့ပဲရှိတယ်ဟိုတောင်ပက်ဟိုပန်လုံးရော်ကိုလည်းရှောင်ထွက်သွားတာလည်းရှိတယ်ကွတ мян မနေ့တော့အထီးတော့စစ်ရှောင်က130 140လောက်ရှိရှိတယ်ကွဟုတ်ကဲ့ဒီအခုအတွဲပြင်းတော့ပြန်တိုးများလာပါလိမ့်မယ်ကွခင်ကတော့ကျွန်တော်ကောက်နေတော့မှာကွများဟုတ
်လက်ရှိတိုက်ပွဲတွေဟာနမ်တူတီဘောကာလန်ပတ်ဝန်းကျင်မှာဖြစ်ပွားနေတာကြောင့်တခါတရံမှာကာလန်ပိတ်တာတွေဖြစ်ခဲ့ကြောင်းလည်းပြောပါတယ်တမရော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစစ်ရေးလှုပ်ရှားတာတွေရက်ဆိုင်ကြောင်းကျင်ကြပြီးတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကိုငြင်းချရေးအတွက်ဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်ဖေဖော်ဝါရီနဲ့မတ်လအတွင်းမှာတမရော်နဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့တီးခြားစီတွေ့ဆုံပြီးတိုက်ပွဲတွေလျှော့ချရေးရှမ်းတပ်တွေကြားတိုက်ပွဲတွေရက်ဆိုင်ဖို့တမရော်ပါဝင်ပြီးသုံးပွင့်ဆိုင်တွေ့ဆုံရေးစတာတွေကိုဆွေးနွေးခဲ့ပါတယ်ဒီလ21ရက်နေ့မှာ RCSS က SSPP နဲ့တိုက်ခိုက်တာတွေရက်ဆိုင်ကြောင်းကြီးညာခဲ့ပြီးမှအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ